ဒီမြောင်မြို့နယ်မှာစစ်ကောင်စီလေကြောင်းကလည်းနှစ်ကြိမ်တိုင်တိုင်တိုက်ခတ်လို့6ဦးသေဆုံးပြီးတရားစင်ထက်မနေတရားရခဲ့တယ်လို့နေအိမ်တွေပျက်စီးကုန်တယ်လို့ဒေသခံတွေကပြောပါတယ်။ကာကွယ်တပ်ဖွဲ့တွေသိမ်းထားတဲ့ငစွန်မြို့နဲ့ငမကြီးကျေးရွာကိုစစ်တပ်ဘက်ကပြန်လည်ထိန်းချုပ်ထားလိုက်ပြီလို့လည်းဒေသခံတွေကပြောပါတယ်။ဒီစကိုင်းနဲ့မန္တလေးတိုင်းတွေကစီးအခြေအနေကိုရန်ကုန်ကသတင်းပေးပို့ထားတာကိုရန်နိုင်ပြောပြပေးပါအောင်ခင်ဗျာ။
စကိုင်းတိုင်းမြောင်မြို့နယ်ကငါးမြောင်တောင်ကြီးရွာနဲ့ဇေယကုန်းကြီးရွာတို့ကိုအောက်တိုဘာ23ရက်နေ့ညနေပိုင်းမှာစစ်တပ်ဘက်ကလေကြောင်းကပစ်ခတ်တိုက်ခိုက်တာကြောင့်ဇေယကုန်းကြီးရွာကအရသာ6ဦးသေဆုံးပြီးတော့15ဦးဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ခိုက်ခံရတဲ့ကြီးရွာတွေမှာတိုက်ပွဲဖြစ်တာမရှိသလိုကာကွယ်ရေးတပ်ဖွဲ့တွေရဲ့စခန်းတွေမရှိဘဲအရသာတွေပေါ်မှာပစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။မင်းကြီးကတိုက်ခိုက်မှုမှာအမျိုးသမီး2ဦးနဲ့အမျိုးသား2ဦးပွဲချင်းပြီးသေဆုံးခဲ့တယ်လို့နောက်ထပ်ဆေးဦးမှာသေဆုံးသူတွေရှိခဲ့တယ်လို့လည်းဒေသခံတယောက်ကပြောပါတယ
်။အဲမြောင်မြို့နယ်ငမြောင်တောင်ရွာအပေါ်မှာဘုံနှလုံးဖြုတ်ချလိုက်တယ်ပေါ့။အဲဒါကိုကျွန်တော်မြင်လိုက်တယ်။ရွာဝင်တဲ့လမ်းပေါ်တလုံးကျတယ်။နှံငင်းထဲမှာတလုံးကျတယ်။အဲငမြောင်တောင်မှာကရွာထဲမကျဘူး။ရွာပြင်ပတ်ကျတော့လူပြေဆုံးမှုမရှိဘူး။10မိနစ်အတွင်းမှာပဲနောက်ထပ်လေရင်တစ်စီးရောက်လာပြီးတော့အဲဒါတော့မြောင်မြို့နယ်ဇေယကုန်းရွာရဲ့အရှိပြားပေါ့။အဲအရှိပြားမှာဘုံနှလုံးထပ်ပြီးတော့ကြားတယ်။ဇေယကုန်းထဲမှာရွာထဲမှာကြားတဲ့အတွက်နေရာမတဲ့ကိုသူရှိရတော့အသက်80အရွယ်အဖာတူရဲ့အသက်15နှစ်အရွယ်မိကလေးတူရဲ့အဲပြေဆုံးတဲ့အိမ်မှာညာတွင်ကျွန်တော်ထိခဲ့တဲ့ရတဲ့သူတွေကိုစေုံစေကန်းနေပို့ပေးတယ်။အဲညမှာတဲ့စေုံပို့တဲ့ခရနဲ့3ဦးထပ်မံပြီးတော့တည်ဆုံးတဲ့အတွက်အလုံးမောအခုချိန်ထိတော့6ဦးတည်ဆုံးပြီလို့သိရတယ်။ကြည့်ရတဲ့ရတဲ့သူကတော့13ဦးလောက်ရှိတယ်။တိုက်ပွဲလည်းမရှိဘူး။အဲ့မှာ PDF test scan နေလည်းမရှိဘူး။စစ်ကြောင်းနေလည်းမရှိဘူး။ဟိုဘာမှလည်းမရှိတဲ့နေရာပေါ့နော်
။လေကြောင်းတိုက်ခိုက်မှုကြောင့်ဒဏ်ရာရရှိသူတွေထပ်တိုးလာပြီးတော့လက်ရှိအချိန်ထိထိခိုက်ဒဏ်ရာရရှိသူ15ဦးထိရှိသလိုနေ21လုံးနဲ့ပျက်စီးဆုံးရှုံးပြီးတော့အိမ်မွေးတိရစ္ဆာန်တွေလည်းတည်ဆုံးတယ်လို့ဒေသခံတွေကပြောပါတယ်။နောက်ထပ်လေကြောင်းတိုက်ခိုက်တာတွေရှိလာနိုင်တဲ့အတွက်ငါးမြောင်တောင်ကြေးရွာနဲ့ဇရကုန်းကြေးရွာကဒေသခံတွေကြေးရွာထဲမှာမနေတော့ပဲဘေးလွတ်ရာတောတောင်တွေထဲတိမ်းရှောင်နေကြပါဗျ။မြောင်မြို့နယ်နဲ့ကဲရမှာရှိတဲ့မန္တလေးတိုင်းငဇွန်မြို့နယ်မှာလည်းစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေပါဗျ။နယ်မြေရှင်းလင်းရေးအတွင်းကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ထားတဲ့ငမ်းမြာကြီးကြေးရွာကိုစစ်တပ်ဘက်ကပြန်လည်ထိန်းချုပ်တပ်ဆွဲလိုက်တယ်လို့ဒေသခံတွေကပြောပါဗျ။ငဇွန်မြို့နယ်စစ်တပ်နယ်မြေရှင်းလင်းရေးအခြေအနေနဲ့ပတ်သက်လို့တော့ဒေသခံတို့ပြောတာကတော့
ငမ်းမြာကြီးရှင်းလင်းရေးဘောလို့ဒူထိန်းချုပ်တာလား22ရက်နေ့ကဒီဘွားလည်းမဟုတ်တယ်ဘွားလည်းမထိုင်ရတယ်။ဇက်ပွဲတွေကတော့ခုလောလောဆယ်တော့ငိမ့်သွားတယ်။ဟုတ်တယ်ဇက်ပွဲတွေကတော့ဒီဘက်ကအဲ့ဒီတစ်ခါသေးဘူးပေါ်သွားပြီးတော့မှအဲ့လိုမျိုးရောက်တာရှိပြီမဲ့သူလောဆယ်သူပုံမှုသွားပြီးပေါ့ဗျာ
။ငမ်းမြကြီးကျေးရွာကိုပြီးခဲ့တဲ့ဩဂတ်လ19ရက်နေ့ကကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ခဲ့တာဖြစ်ပြီးတော့တိုက်ခိုက်သိမ်းပိုက်ခံရပြီးနောက်ရက်ဒီမှာစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့ရဲသားတည်ဆုံတာတွေလည်းရှိခဲ့ပါတယ်။ဒီလေကြောင်းတိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။စကိုင်းမကွေးမန္တလေးစတဲ့ဒေသတွေရဲ့နယ်မြေရှင်းလင်းတဲ့စစ်စင်ရေးတွေကဒေသခံကာကွယ်ရေးတပ်တွေရှိတဲ့ဒေသတွေကိုခြေမုံတိုက်ခိုက်တာသာဖြစ်တယ်ဆိုတာကိုစစ်ကောင်စီဘက်ကတော့အခုခံပြောဆိုလို့ရှိပါတယ်ခင်ဗျာ။